ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခါမှာလိုအပ်တဲ့အချက်အလက်အထောက်အထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကပြောဆိုလိုက်ပါတယ်။ KSSS လူခွေချိုးဖောက်ခံနေရတဲ့ပြဿနာတွေကိုကင်တွယ်မဲ့ ICJ ကြားနာဘွဲ့ကိုအပြည့်အဝထောက်ခံတယ်လို့ AA အပါဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတပ်ဖွဲ့တူညီချက်ကိုရှုဖောက်တယ်ဆိုပြီးတော့ NCC နဲ့ NCJ မှာတရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးညီနောင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ကိုကန် MNDAA တအောင် TNA နဲ့ရခိုင်လက်နက်ကိုင် AA တို့ကထောက်ခံကြောင်းထုတ်ပြန်ချက်တစ်စောင်ကိုဒီကနေ့မနက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ ICJ ကိုပြေဝထောက်ခံပြီးလိုအပ်တဲ့ရှက်လက်တွေနဲ့အတူပူးပေါင်းဆောင်ရွက်တော့ဖို့စဉ်သိမ်းရှိတယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ ICJ ကနေပြီးတော့တော့ဒီမြန်မာစစ်တပ်နဲ့ဒီကောင်းဆောင်တွေကိုအေးအေးယူဖို့ကြိုးပမ်းတဲ့ဥစ္စာကိုဒါကျွန်တော်တို့ဟိုညီနောင်မဟာမိတ်တုံးပွဲကထုတ်ဒီဥစ္စာပေါ့နော်ထောက်ခံတဲ့အကြောင်းကျွန်တော်တို့ဒါအတိအလင်းထုတ်ပြန်တာဖြစ်တယ်။ထောက်ခံတယ်ဆိုတဲ့ဥစ္စာကနော်ဒီအိုဆေးရစွာမှုကိုနေစဉ်ရက်ဆက်ကျူးလွန်ထားတဲ့ဒီဆေးရစွာကောင်တွေကိုနော်တရားမျှတမှုအတွက်နေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်နော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကဒီလုပ်ရပုံမှာဒါထောက်ခံတယ်ဟိုလိုအပ်တာတွေကိုလည်းအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဒါဟိုအပြည့်အဝနေပြီးတော့ဒါဥစ္စာပေါ့နော်ဒီကျွန်တော်တို့ရဲ့သဘောထားကိုအတိအလင်းထုတ်ပြန်တာဖြစ်တယ်ဗျ
တမတော်ဆက်ဆက်တိုင်းဒါဒေတာတွေမှာလူခွင့်ရရှုဖောက်တာတွေရှိခဲ့ပြီးတမတော်ရဲ့လုပ်ရက်ကိုအေးအေးယူဆောင်ရွက်မဲ့ကိစ္စကိုထောက်ခံတယ်လို့ TNA ပြန်ကြားရေးတာဝန်ခံဘုံမူတာအေးကျော်ကပြောပါတယ
်။ဒီတိုင်းဒါဒေတာတွေတူတူပေါ့နော်။အဲဒီတစ်ဖြူကတော့ဒီဒေါ်ရင်းတမတော်ဒီလက်တော်ရတယ်မှာရှိနေတယ်ကျွန်တော်အာလူထုတွေကအခုရောမဟုတ်ပါဘူးအရင်ကတည်းကဒီစစ်ကတမတော်ရဲ့အဆက်ဆက်ကဒီအာကျူလူမှုတွေမှာဒီကျူလူမှုတွေဒီအမေရတာတက်ခံရတော့လို့ဖန်ချုံအောင်ခံရတော့ဒီလင်းဆိုင်ရာအဆောပေါ့ဆောကခံရတာတို့အမျိုးမျိုးတွေရှိခဲ့တယ်အဲဟာတွေကပြည့်စုံရပဲနာတမ်းတော့ဖြစ်ခဲ့တယ်ဒီအဲဟာဒီအရင်ဆောင်ရတာတော့မတွေ့ရဘူးဒါကတော့လောဆယ်ဒီလူဖြစ်နေတဲ့အချိန်မှာဒီလူလို့ပြောရတဲ့အဖြစ်ကအဖြစ်ခံမှာတော့အာဒီလိုဒီသမ္မတလို့ရကူဒီနိုင်ငံတကာသဘောဒီဝန်ကြီးမှာပေါ်ထုတ် EU ဘုတ်ကတဲ့တဲ့ပေါ်မှာအကြမ်းမှုကြီးနော်ဒီအားမှုကြီးကိုစုထောက်ပါ
ညီနောင်မဟာမိတ်၃ဖွဲ့မှာတမတော်ကကျူးလွန်ထားတဲ့ဆေးရဇဝမှုတွေကိုတက်တဲ့ထောက်ထားတွေနဲ့စီရင်ပြုစုထားတာကြောင့်တိုင်းသားတွေရဲ့တရားမျှတမှုအတွက်လိုအပ်တဲ့ရှက်လက်တွေကိုပေးပို့တော့မှာဖြစ်တယ်လို့လည်းအေးပြောခွင့်ရခိုင်ဒုခကပြောပါတယ်
ချက်လက်တွေထောက်ပံ့မယ်ဆိုတဲ့ဥစ္စာကအခုလိုမျိုးကျွန်တော်တို့ဒီမှတ်တမ်းတင်ပြီးတော့စနစ်တကျရရှိထားတဲ့နော်ဗမာစစ်တပ်ဘက်ကကျူးလွန်တဲ့ဒီဟိုရာဇဝမှုတွေကိုဒီတပ်တွေရဲ့အထောက်အထားအခိုင်အမာနဲ့နေပြီးတော့ဒါကျွန်တော်တို့ဘက်ကဒီဟိုထောက်ပံ့ပေးမယ်ဆိုတဲ့ဥစ္စာတွေကိုရည်ရွယ်ပြီးတော့ကျွန်တော်တို့ပြောတာဖြစ်တယ်တခြားတိုင်းရင်းသားဒေသတွေမှာလည်းပဲဒီလိုပါပဲနော်ဒါပြည်သူတွေကိုဗမာစစ်တပ်ဘက်ကဒီကျူးလွန်တဲ့စစ်ရာဇဝမှုတွေကိုမှတ်တမ်းတင်ထားတာတွေအများကြီးရှိတယ်အထောက်အထားတွေအခိုင်အမာရှိတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ကဒီအော်အဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့တရားမျှတမှုတွေနော်လိုအပ်လို့ရှိရင် ICJ ကိုကျွန်တော်တို့ဒါဟိုအဲ့ဒီအထောက်အထားတွေအလုံးကိုဒါပို့ပေးသွားဖို့အဆင့်တန်းရှိတယ်ဗ
ျအခုလိုညီနောင်မဟာမိတ်တုံးဖွဲ့ရဲ့ ICJ ကိုထောက်ခံတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်အနေနဲ့ဘာမှမှတ်ချက်မပေးရှင်ဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနရုပ်ပြောခွင့်ရဘုံမွန်ကြီးဝင်းစောဦးကပြောပါတယ
်ဘာမှမပြောဆိုဘူးဗျဘာမှလည်းမှတ်ချက်မပေးဘူ
းမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖို့တူညီချက်ကိုရှုတ်ဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားစီရင်ရေးပိမအဖွဲ့စီဂျီဖြစ်တဲ့ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကတရားဆွေးဆိုထားတာပါနေသားလန်နိုင်ငံက ICJ နိုင်ငံတရားတရားရုံးမှာမြန်မာနိုင်ငံအမှုကိုလာမယ့်ဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာမှာလည်းဖြစ်ပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံကတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်သိမြတ်ရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင့်အစိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 2392382 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
လက်ဖြန်စနေညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကထိတ်တန့်တရောက်သတင်းတွေကိုပဲဇက်တိုက်တင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်အတွင်းမှာရေချောင်းခရီးသွားလာမှုနဲ့ကုန်ပစ္စည်းတင်ဆောင်မှုတွေလှုပ်ဆောင်မယ်ဆိုရင် AA ရခိုင်လက်နက်ကင်တပ်ဖွဲ့ကိုအကြောင်းကြားဖို့ AA ဘက်ကမနေ့တုန်းကသတင်းထုတ်ပြန်လိုက်ပါရစေ။မြန်မာစစ်တပ်ဘက်ကနေအရက်ဖက်လေတွေကိုအသုံးပြုပြီးတော့စစ်လက်နက်တပ်အင်အားတွေတင်ဆောင်နေတဲ့အခြေအနေကြောင့်ဒီလိုမျိုးထုတ်ပြန်တာလို့ AA ဘက်ကပြောပါရစေ။ဒီလိုမျိုးရေချောင်းခရီးသွားလာမှုတွေကန့်သက်လာတဲ့အတွက်ဒေသခံလှေသမားတွေနဲ့ကုန်သွယ်တွေအခက်တွေ့နေတယ်လို့သိရပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်အတွင်းတိုက်ပွဲချိန်မြင့်လာနိုင်လို့ရေလန်းခရီးသွားလာမှုအတွက်ရခိုင်လက်နက်ကိုင်အေဖွဲ့ကသတိပေးချက်ထုတ်ပြန်ခဲ့တာပါ။သတိပေးချက်ထုတ်ပြန်ရတဲ့အကြောင်းရင်းကတော့ AA ပြောခွေရခိုင်တုခကအခုလိုပြောပါတယ်။
ဥပဒေဗမာစစ်တပ်တွေကနေပြီးတော့သူတို့ဒီရိုက်ခါတွေလက်နက်တွေနောက်ဒီလူအင်အားတွေကိုပို့ဆောင်တဲ့အခါမှာတော့ဒီဟိုစစ်သင်္ဘောတွေတင်မကပ်ဘူးပေါ့နော်ပြည်သူလူထုတွေပိုင်တဲ့အရဖက်ဆက်လက်တွေကိုပါအတုံးပြလာတဲ့ဥစ္စာတွေတွေ့ရတယ်ခီးသွားပြည်သူတွေအနေနဲ့နော်မလိုလောအပ်တဲ့ဒီအထီးအခိုက်တွေမဖြစ်ရအောင်လို့ကျွန်တော်တို့ဘက်ကနေပြီးတော့ဒါဟိုတတိပိတ်ချက်ထုတ်ပြန်ရတာဖြစ်တယ်ဗျ
ဂျီလန်ခီးတဲ့ပို့ဆောင်ရေးလုပ်ငန်းရှင်တွေကုမ္ပဏီတွေအနေနဲ့သွားလာမဲ့ခရီးစဉ်တင်ဆောင်လာတဲ့ပစ္စည်းစီးရင်တွေကို email fiber skype တွေနဲ့အကြောင်းကြားလာဖို့ကိုလည်းအတိပေးစားကြောင်းခိုင်တုခကဆက်ပြောပါတယ
်ကျွန်တော်တို့ရဲ့ထုတ်ပြန်ချက်တွေမှာနော်ပြည်သူတွေဟိုအကြောင်းကြားရမဲ့ဒီ viber number တွေနောက်ပြီးလို့ရှိရင် email ရဲ့နောက်ပြီးတော့ဒီကျွန်တော်တို့ skype လေးပေးထားတာရှိတယ်နော်သူတို့အနေနဲ့ဒါကိုအဆင်ပြေလို့ပို့ပြန်နော်အိုတင်းတို့ရဲ့ဥစ္စာနဲ့နေပြီးတော့ကျွန်တော်တို့စီကိုအကြောင်းကြားပေးလို့ရတယ်ဒါအရသာနဲ့ဒီစိတ်ဖက်ကိုကျွန်တော်တို့ဒါခွဲခွဲခြားခြားသိအောင်လို့ပေါ့ဗျာ
ဒီလိုရေလန်းခီးကန့်တက်လာတဲ့ပုံမှာဒေရခန်ခီးတဲ့ပို့ဆောင်ရင်းနဲ့လုပ်ငန်းရှင်တွေအတွက်အခက်အခဲရှိနေတာပါအေဘက်ကထုတ်ပြန်ထားတဲ့ဆက်သွယ်ရမယ့် line တွေကိုမသိရှိဘူးလို့ရေချောင်းပို့ဆောင်ရေးလုပ်ငန်းရှင်တို့ကပြောပါတယ်
ကျွန်တော်တို့ကအေးထုတ်ပြန်တယ်ဆိုတော့အေးတင်းဌာနကဘယ်မှာစဉ်းစားမသိဘူးလေကျွန်တော်တို့သွားတာကအေးတခါဘသူ့ကိုတင်းပို့ရမယ်ဆိုတာတရားဝင်ဖွင့်ထားတာမှမရှိတော့ကျွန်တော်တို့ကမသိဘူးလေဒီတရားဝင်နဲ့
ကလသာမြစ်ကျောင်းကအမိပြုနေရတဲ့ချင်းမြင့်နဲ့ပလက်ဝါမြို့နယ်ကကုံတယ်တူးကတော့ဒီလိုရေလန်းခရီးသွားလာမှုကတ်သတ်လာတာကြောင့်ဂုံပစ္စည်းတယ်ဆောင်ဖို့ခက်သိမ့်မယ်လို့ဆိုပါတယ
်ပလက်ဝါဒေသကတော့ရေလန်းကိုပဲသုံးပြုတာများတယ်အဲ့လိုထုတ်ပြန်ထားတဲ့ဆိုတော့တွားရေးလာရေးမှာလုံခြုံမှုမရှိဘူးလို့ပြောလို့ရမယ်ခင်တွားလာဖို့အဆင်ပြေကိုစီစီမှုနဲ့အဆင်ပြေမှာမဟုတ်ဘူးတင်တယ
်ရခိုင်လက်နက်ကိုင်အေဘက်ကနေရေလန်းခီးတွားလာမှုတွေအတွက်ကန့်သတ်ထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့သူထုတ်ပြန်ချက်ကိုဘာမှမဆင်မပြေဘူးကျွန်တော်တို့ကတော့ကိုလုံးကြရကြီးကလုံးပါ
ချင်းမြင့်နယ်ပလက်ဝါမြို့နယ်ကတရားစီမံကိန်းအတွက်ပစ္စည်းတွေတင်ဆောင်လာတဲ့အယတားရေရင်၃စီးနဲ့လုံခြုံရေးလိုက်ပါလာတဲ့တပ်မတော်ရေရင်၃စီးတို့ကိုနိုဝင်ဘာလ22ရက်နေ့ကရခိုင်လက်နက်ကိုင်အေအဖွဲ့ကလက်နက်ကြီးတွေနဲ့ဖိကတ်ခဲ့တာကြောင့်တပ်သားတို့တန်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲလဲဖြစ်ပါတယ်။အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကမြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေဆဲလို့ပြောပါတယ်
။တပ်တီတွေ့မှုရတော့ကျွန်တော်တို့ကျောင်းတော်ပေါ့။တန်းမြောင်းရဲ့အရှိပဲပြန်ကျောင်းတော်မြောက်ပဲပြန်ပါတော့တိုက်ပွဲဖြစ်နေတာတော့ရှိ။၃ရက်လောက်တော့ရှိပါပြီ။ပြန်တဲ့နေရာတွေကတော့အဲ့လောက်ကြီးမပြင်းဘူးပဲ
။ရခိုင်အေအေပြောခွေရခိုင်တုခကတော့မြောက်ဦးမြေပုံပုံလူကျွန်းမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
။အဓိကကတော့ဒီကျောင်းတော်ရွာရဲ့မြောက်ဖက်မှာရှိတဲ့ point 122တောင်ကုန်းပေါ့နော်။အဲ့ဒီတောင်ကုန်းကိုကမာစစ်တပ်ဘက်ကနေပြီးတော့ဟိုထိုးစစ်ဆင်တာ။ဆိုတော့အဲ့ဒီမှာသူတို့လက်နက်ကြီးပစ်ကူတွေကတော့ဒီပစ်တာရှိတယ်။နိုဝင်ဘာ28ရက်နေ့မှာဒီရဟရဲ့နစီဘောကနေပြီးတော့ rocket တွေစက်တနတ်တွေနဲ့နေပြီးတော့လာပစ်တာရှိတယ်။ဆိုတော့တိုက်ပွဲကတော့ပြင်းထန်တာပေါ့နော်။ပြီးတော့ဒီနိုဝင်ဘာလ28ရက်နေ့မှာမြေပုံမျိုးနဲ့ဒန်ဂါရာနဲ့တီတောင်ရွာအကြမှာဒီဗမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ရမူပိုင်းနဲ့နေပြီးတော့ဒါတိုက်ခိုက်ခဲ့တာရှိတယ်။ပုံနာကျောင်းမျိုးနဲ့ကျဲရှိရွာရဲ့အနောက်ဖက်ပေါ့နော်။ကျွန်တော်တို့ရဲ့လှုပ်ရှားစစ်ကြောင်းတစ်ခုကိုဗမာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်နေတာဒီခုနှစ်ပတ်ကျော်လောက်ရှိနေပြီပေါ့နော်
။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ခိုင်တုခကဆိုပါတယ်။ ရခိုင်ပြည်နယ်တွင်အေအေစခန်းတွေကိုမြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်အခုဒီဇင်ဘာလတွင်တိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့တပ်မတော်ဘက်ကသတိပေးထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အရသာတေဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိခဲ့တယ်လို့စစ်ရှောင်းဦးရေ9000ခန့်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။
နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကဝင်လာတဲ့မွတ်စလင်တွေအဖမ်းဆီးခံရတဲ့သတင်းတပုတ်ကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ကနေဝင်ရောက်လာတဲ့မွတ်စလင်တရားနီးပါးကိုအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာမြို့အနီးမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးပြီးပသိမ်မြို့ကိုပို့ဆောင်လိုက်ပါတယ်ဒါဟာဒီလာအတွင်းမှာပသိမ်မြို့နယ်တဲ့ဒုတိယအကြိမ်အများဆုံးဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ဖန်စီခံရသူတွေဟာပသိမ်မြို့နယ်ချောင်းသာမြို့အနီးပင်လယ်ပြင်ကို14စီးနဲ့ဝင်ရောက်လာတာဖြစ်ပြီးရန်ကုန်မြို့ကိုခီးဆက်ဖို့ပြင်ဆင်နေချိန်မှာချောင်းသာမြို့နယ်ဌာနဆိုင်ရာပူပေါင်းအဖွဲ့ကထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုဖန်စီလိုက်တာကိုပူပေါင်းအဖွဲ့မှပါဝင်တဲ့ရွှေတောင်ရံမြို့အမှတ်1ရပ်ကွက်အုပ်ချုပ်ရေးမှူးဦးစော်မျိုးဝင်းကအခုလိုပြောပါတယ်
သူတို့ကစစ်တ